ရှိတီမောသမရဂျိုဇေးရာမို့စ်ဟော်တာဟာဒုတိယသမရတက်တန်းအတွက်ဝင်ရောက်ရှင်ပြန်ရွေးခံရမှာရှုံးနေတဲ့အကြောင်းဒီကနေ့တနင်္လာနေ့ကကြေညာလိုက်ပါတယ်။မဲအရေးအတွက်80ရာခိုင်နှုန်းကျော်ရေးအတွက်ပြီးတဲ့အချိန်မှာသူ့ရဲ့အဓိကပြိုင်ဘက်အတိုက်ခံ Fretlin Party ရဲ့ခေါင်းဆောင် Francisco Guterres ကမဲ28ရာခိုင်နှုန်းနဲ့ရှေ့ကဦးဆောင်နေပါတယ်။ Mr. Guterres ရဲ့နောက်ကစစ်တပ်အကြီးအကဲဟောင်း Jose Maria de Vasco Celis က25ရာခိုင်နှုန်းရရှိထားပါတယ်။အဲ့ဒီသမရလောင်းတွေအနေနဲ့ April လလယ်မှာကျင်းပမယ့်နောက်တစ်ကြော်ရွေးကောက်ပွဲမှာထပ်ပြီးရှင်ပြန်ရဖို့ရှိပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်သမရရာမို့စ်ဟော်တာကတော့မဲအရေးအတွက်28ရာခိုင်နှုန်းပဲရရှိထားတာပါ။ဒုတိယကြော်သမရရွေးကောက်ပွဲပြီးနိုင်တဲ့သူကိုသမရတဲ့အနေနဲ့မေလ19ရက်နေ့ညသကောင်းရံချိန်မှာနိုင်ငံခေါင်းဆောင်တာဝန်ကိုလွှဲပြောင်းပေးအပ်မယ်လို့ရာမို့စ်ဟော်တာကပြောဆိုလိုက်ပါတယ်။မဲအရေးအတွက်တရားဝင်ရလာကူတော့မနေ့ဖန်အင်္ဂါနေ့မှာကြေညာဖို့ရှိပါတယ်။အရှိတီမောနိုင်ငံရဲ့သမရရွေးကောက်ပွဲကိုအေးအေးဆေးဆေးတရားမျှတစွာကျင်းပနိုင်ခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဝမ်းမြောက်ပါကြောင်းတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။2002ခုနှစ်ကအင်ဒိုနီးရှားနိုင်ငံလက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့ကမ္ဘာမှာအစင်းရဲဆုံးအရှိတီမောနိုင်ငံမှာဒုတိယအကြိမ်မြောက်သမရရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တာဖြစ်ပါတယ်ရှင်။